မြန်မာနိုင်ငံတွင်ပဋိပက္ခတွေကြားအမျိုးသမီးတွေမိန်းကလေးငယ်တွေဟာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုခံရနိုင်ခြင်းများလာပြီးမျိုးဆက်ပွားကျန်းမာရေးဆိုင်ရာအထောက်ပံ့ဝန်ဆောင်မှုရပိုင်ခွင့်ဆုံးရှုံးလာတယ်လို့ UNFPA ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ကသတင်းထုတ်ပြန်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း၃နှစ်အတွင်းပဋိပက္ခတွေထဲမှာလူ့ရေး၂တန်းကျော်ဦးမိန်မဲ့ဖြစ်ခဲ့ရပြီးအဲ့ဒီတည်းကတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ကြတယ်လို့ UNFPA ကပြောပါတယ်မြန်မာနိုင်ငံတွင်အမျိုးသမီးနဲ့မိန်းကလေးငယ်6.2တန်းဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လဲဆိုပါတယ်အခက်အခဲတွေကြားထဲမှာ UNFPA ဝန်ထမ်းတွေနဲ့အမျိုးသမီးများရှိတဲ့လက်တွဲဘက်အဖွဲ့အစည်းတွေဟာအဲ့ဒီအမျိုးသမီးတွေကိုအကာအကွယ်ပေးရေးကျန်းမာရေးကိစ္စတွေကိုဆက်ပြီးတော့ဆောင်ရွက်နေကြတယ်လို့မြန်မာနိုင်ငံကို၃ရက်ကြာတွားရောက်ခဲ့တဲ့ UNFPA အရှေ့အာရှပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူး Mr. Pio Smith ကပြောပါတယ်UNFPA အာရှပစိဖိတ်ဒေသအကြီးအကဲဟာနေပြည်တော်ကိုတွားရောက်ခဲ့ပြီးအကူအညီပေးရေးကိစ္စ UNFPA ဝန်ထမ်းတွေရဲ့ပြည်ဝင်ခွင့်ဗီဇာကိစ္စတွေကိုမြန်မာအာဏာပိုင်အနေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။လက်ရှိမြန်မာနိုင်ငံတွင်နိုင်ငံရေးအခြေအနေတွေနဲ့ပဋိပက္ခတွေကြောင့်2024မှာပြုလုပ်မဲ့သကောင်စင်းကောက်ယူမှုတွေမှာ UNFPA အနေနဲ့အကူအညီပေးနိုင်မှာမဟုတ်ဘူးဆိုတာကိုလည်းမြန်မာအာဏာပိုင်တွေကိုပြောဆိုခဲ့တယ်လို့သိရပါတယ်ခင်ဗျာ။